ဦးမြင့်ရို့အဖွဲ့အနေနဲ့ပေါ့လေလေးဘေးတင်ဒေသတွေမှာသွားပြီးတော့အကူအညီတွေပေးနေတဲ့အချိန်မှာလူကုန်ကူးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေတွေ့ခဲ့ကြုံခဲ့တဲ့အတွေ့အကြုံတွေများရှိပါသလားခင်ဗျာ
အာကျွန်တော်တို့ကိုယ်တိုင်တော့ကျွန်တော်တို့လက်ထက်မှာအဲ့ဒီလူကုန်ကူးတဲ့ case လိုမျိုးကျွန်တော်တို့ရှာရတာမျိုးတော့မရှိပါဘူးဒါပေမဲ့အာဖြစ်တန်ကြီးသဘာဝနဲ့ဖြစ်နိုင်တာတော့ရှိနိုင်ပါတယ်
ခုပေါ်လေမြန်မာနိုင်ငံကနေပြီးတော့ကလေးနဲ့အမျိုးသမီးတွေပေါ့လေ80လောက်ပို့ထိုင်းနိုင်ငံဘက်လူကုန်ကူးခံရတယ်ဆိုပြီးတော့သတင်းတွေရရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥမြင့်အေးအနေနဲ့ပေါ့လေဘာများမှတ်ချက်ပေးနိုင်ပါလဲခင်ဗျာ
ဒီလိုလူကုန်ကူးခံရတဲ့လူတွေရဲ့အမျိုးအစားတွေထဲမှာဘဝလုံခြုံမှုနဲ့အခြေခံကဆင်းရဲတာတို့စားဝတ်နေရအတွက်အခက်အခဲရှိတာတို့ဘဝရည်တည်မှုအတွက်အမိကိုကင်းမဲ့တာတို့အဲ့လိုလုံခြုံမှုကင်းမဲ့တဲ့အခုဆိုလို့ရှိရင်ဒီဘဝဘေးအန္တရာယ်ကြောင့်အဆအဆအရာရာပျို့လဲပျက်စီးသွားတဲ့ဘဝတွေအတွက်ကတော့ဒါတွေကတော့ဖြစ်လာကြတော့ရှိပါတယ်သူတို့တွေကအတန်အဲ့အတန်းစားတွေကများသွားပြီးအဲ့ဒီသွေးဆောင်ဖြားရောင်လှည့်ပတ်ပြီးတော့ခုနကမက်လုံးပေးပြီးတော့ဒီလူကုန်ကူးခံရတဲ့လူတွေရဲ့ကောင်းကောင်းကြီးအာယုံစိုက်ခံရတဲ့ပြစ်မှတ်ကြီးတွေပေါ့ဗျာအဲ့တော့ကျွန်တော်တို့လူကုန်ရေးရှုတော့အမြင်ရတော့အဲ့ဒီလူတယောက်ရဲ့အသက်ရှင်လုံခြုံပိုင်ခွင့်ဟာအဲ့လိုကာလတွေမှာအဲ့လိုဒေသတွေမှာအဲ့လိုအခြေအနေတွေမှာမရှိနိုင်ဘူး။ဒါကြောင့်လွတ်လပ်လုံခြုံလို့အသက်ရှင်ပိုင်ခွင့်ဆိုတဲ့အချက်ကိုသူတို့အထူးဖောက်ခံနေရတယ်။သူတို့ဘဝတွေကမလွတ်လပ်ပါဘူး။သူတို့ဘဝတွေကမလုံခြုံပါဘူး။ဒါကြောင့်လူကုန်ကူးမှုတွေဟာဒါလူအခွင့်အရေးကိုပြောင်ပြောင်လဲလဲချိုးဖောက်တဲ့ကိစ္စတွေပဲဖြစ်နေပါလေ။
ဟုတ်ကဲ့ဦးမြင့်ရို့ပေါ့လေလူအခွင့်အရေးကာကွယ်နှင့်တင်သူများကွန်ရက်အနေနဲ့ပေါ့လေအခုလိုပေါ့အထူးသဖြင့်ပေါ့အခုလိုမုံတိုင်းကြောက်တဲ့ဒေသတွေမှာရောက်နေတဲ့ဒုက္ခရောက်နေတဲ့ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့လူကုန်ကူးမှုတွေမခံအောင်လို့ဘာတွေများကာကွယ်စောင့်ရှောက်မှုတွေများလုပ်ပေးနိုင်ခဲ့လဲခင်ဗျာ
ကျွန်တော်တို့ကတော့အားလုံးကိုတော့ကျွန်တော်တက်နေတယ်တော့ကူညီတာပဲဗျာကယ်ဆယ်တာပဲဗျာအဲ့တော့ခုနကပြောတဲ့သူတို့ဒီလူကုန်ကူးခံခံရတဲ့လူတွေရဲ့ဘဝမလုံခြုံမှုလေးတွေစိတ်ဓာတ်အင်အားရုပ်ဝတ္ထုအင်အားအဲ့ဒီဟာလေးတွေကိုကျွန်တော်တတ်နိုင်တဲ့လို့ဖြည့်ဆည်းပေးတယ်ဖြည့်ဆည်းပေးတယ်တကယ်လို့များကျွန်တော်တို့နဲ့တိုက်ရိုက်တွေ့မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့အဖြစ်ချက်ကနေပြီးတော့ကျွန်တော်ကအထူးစပယ်ရှယ်လုပ်ဘူးသူတို့ကိုကျွန်တော်ကယ်တင်မှာပဲသူတို့ကိုကျွန်တော်တို့စောင့်ရှောက်မှာပဲဒါကျွန်တော်တို့ရဲ့ဟောပေါ့ HRTP ရဲ့ရည်ရွယ်ချက်ထဲမှာလည်းကျွန်တော်အားလေးပါပါတယ်အခုငါပြောသလိုပေါ့တကယ်လို့များကျွန်တော်တို့ကကြားရင်ကြားတဲ့ရက်ကိုကျွန်တော်တို့ကလိုက်မယ်အဲ့တော့ပပြောက်အောင်ဘယ်လိုလုပ်ရမလဲဆိုတော့ HRTP တကူရဲမှာသာတာဝန်ရှိတာမဟုတ်ပါဘူးလူအဖွဲ့အစည်းမှာရှိတဲ့အတန်းစားအတီးတီအဖွဲ့အစည်းအတီးတီအစိုးရအတီးတီအားလုံးမှာလည်းတာဝန်ရှိကြပါတယ်အဲ့တော့လူကုန်ကူးမှုဘာကြောင့်ဖြစ်တယ်လဲစင်းရဲလို့ဖြစ်တယ်ဘဝမလုံခြုံလို့ဖြစ်တယ်စင်းရဲတာကိုသူ့ဘဝလုံခြုံမှုရှိသွားအောင်သူတို့စီးပွားရေးတွေပြေလည်အောင်ဖန်တီးပေးနိုင်မယ်ဆိုလို့ရှိရင်တော့လူကုန်ကူးခံရတဲ့အခွင့်အလမ်းနေသွားပါလိမ့်မယ်လို့ယုံကြည်ပါတယ်
အဲ့တော့လူကုန်ကူးမှုပပျောက်ဝင်နဲ့ပတ်သက်ပြီးတော့ပေါ့လေနိုင်ငံတော်အစိုးရအနေနဲ့ဘာတွေများဆောင်ရွက်ပြီးနေလဲနိုင်ငံတော်အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ The HRDP အနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
အစိုးရကလည်းလူကုန်ကူးမှုပပျောက်ရေးအတွက်သူတို့ဥပဒေတွေပြဋ္ဌာန်းထားတာရှိပါတယ်ဒီဥပဒေနဲ့ဒီလိုလူကုန်ကူးခံရမယ်ဆိုလို့ရှိရင်အပြစ်ဒဏ်ကြီးကြီးမားမားချပေးတာဒါကျွန်တော်တို့မျက်စိရှိမှလည်းတချို့လူကုန်ကူးလို့ထောင်ဒဏ်၁၀နှစ်တွေပဲချထားတာတွေရှိပါတယ်အဲ့တော့အပြစ်ဒဏ်ပေးတယ်ဆိုတာကလည်းခုနကပြောစာဝတ်နေရေးတွေမပြေလည်ကြတဲ့အခါကျတော့ကုန်ကူးတော်သူများလူကုန်ကူးခံတော်သူများရဲ့ကိစ္စတွေကရှိနေဦးမှာပါပဲအပြစ်ဒဏ်ပေးတော့ရထောင်ချလိုက်ကြတာပေါ့ဟုတ်လားဒါပေမဲ့အဲ့ဒီကိစ္စတွေကမပပျောက်နိုင်သေးတာဆိုတော့အပြစ်ဒဏ်ပေးနည်းတစ်ခုတည်းနဲ့မလုံလောက်ပါဘူးလို့ HRDP ကသုံးသပ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါပဲဦးမြင့်ခင်ဗျ
ဟုတ်ကဲ့